Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ် February 14ရက်တနင်္ဂနွေနေ့ညနေခင်း6နာရီခွဲကနေ9နာရီစီစဉ်တွေကိုလိုင်းတူမီတာ7925ရိုကနေတက်ချိုးလွင့်နေပါပြီရှင်ကျွန်မနန်းလောပါဒီကနေ့ညနေခင်းစီစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်တော့အောင်ပါဒီညနေခင်းသတင်းတွေကိုမမိုးပြနေအတူကြီးညာပြသွားမှာပါဒီကွယ်လွန်သွားတဲ့ဒီအမေရိကန်နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်တိုနီစကယ်လီယာနီယာအတွက်သမ္မတဘရက်အိုဘားမားအနေနဲ့သူ့ရဲ့သမ္မတတက်တန်းနောက်ဆုံးနှစ်အတွင်းအစားထိုးခံတာတွေမလုပ်ဖို့ Republican တွေဘက်ကတောင်းဆိုလိုက်တာ။နောက်ဒီအမေရိကန်နိုင်ငံသားဝန်ကြီး John Kerry Albania နိုင်ငံကိုရောက်ရှိနေတာဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နားလည်
။ကောင်းပါပါရှင်။ရှမ်းပြည်နယ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တစ်ခုကြားဖြစ်ပွားနေတဲ့တိုက်ပွဲတွေပိုးပြီးတော့တင်းမာလာနေတယ်ဆိုတဲ့သတင်းမှကြားဖို့ရှိတာတော့
ဒီနေ့လာချင်းချင်းဒီလက်နက်ကင်နီးနဲ့ဖြည့်ချင်းနေတာမမအောင်လို့ပဲကျွန်တော်တို့ယူဆပါတယ်အဲ့လာပြင်ကိုလူထုရိုးဟောပါဥတီပြီးတိုက်ခိုက်နေတဲ့အဆင်မျိုးဖြစ်လာတယ်ဆိုတော့ဆိုင်းနာချင်းကြားထဲမှာမုန်းပြီးတဲ့ပြဿနာတွေဖြစ်လာနိုင်တယ်ပေါ့နော
်ရှမ်းလူငယ်ကွန်ရက်ကစိုက်ပုံးခေါင်းမှရှင်အပြည့်စုံကတော့မကြခင်တင်ပြတော်မှာပါဒါအပြင်တနင်္လာနေ့တိုင်းထဲကကြေးရွာတရွာကိုမနေ့စနေနေ့မနေ့ပိုင်းကမီးလောင်ခဲ့တာကြောင့်အင်ဂျီယာနဲ့ချီမီပေးတင်ခဲ့ရပြီးမီးပေးတင်ပြည်သူတွေစားနပ်ရိက္ခာတွေအရေးပေါ်လိုအပ်နေတဲ့တဲ့နဲ့ရခိုင်ပြည်နယ်မြောက်ဦးမြို့မှာပြုလုပ်တဲ့စတုထချိန်မြောက်တိုင်းရင်းမီဒီယာညီလာခံမှာအများပြည်သူဝန်ဆောင်မှုဥပဒေကြမ်းနဲ့ပတ်သက်လို့ဘာတွေဆွေးနွေးခဲ့ကြသလဲဆိုတဲ့တဲ့တွေကိုကြားရမှာပါခုအရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိပ်တန်းရောက်တဲ့တဲ့တွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကပြောပြပေးကြပါအောင်ရှင်
အမေရိကန်နိုင်ငံတော်တရားရုံးချုပ်ကတရားသူကြီးစကယ်လီယာဟာဒီ Texas ပြည်နယ်အတွင်းကအပန်းဖြေမြို့တစ်ခုဖြစ်တဲ့ Cibolo Creek Ranch မှာလူကြီးယောဂါနဲ့အိတ်နေရင်မနေ့ကကွယ်လွန်သွားပါတယ်အသက်89နှစ်ရှိပြီဖြစ်တဲ့ရှေးရိုးဆွဲဝါရီစကယ်လီယာကိုကွယ်လွန်သူအမေရိကန်သမ္မတဟောင်း Ronald Reagan က1986ခုနှစ်မှာခန့်အပ်တောင်းပေးခဲ့တာကြောင့်သူဟာတက်တန်းအကြဆုံးတရားသူကြီးတစ်ဦးလည်းဖြစ်ပါတယ်သူဟာအီတလီနယ်ဘွားအမေရိကန်နိုင်ငံသားတဦးအနေနဲ့ပထမဆုံးနိုင်ငံတော်တရားသူကြီးအဖြစ်ခန့်အပ်တောင်းပေးအပ်ခံရတာလည်းဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီး John Roberts ကစကယ်လီယာကွယ်လွန်ကြောင်းအတိအပြုပြောကြားရင်းသူဟာအင်မတန်ထူးခြားတဲ့လူပုဂ္ဂိုလ်တဦးဖြစ်တယ်လို့ဥပဒေပညာရှင်တဦးလည်းဖြစ်ကြောင်းသူ့ကိုလှုပ်ဖော်ကြိမ်မဲ့တွေကလည်းလေးစားအပြန်တနိုးရှိကြကြောင်းထည့်သွင်းပြောကြားခဲ့ပါရယ်အမေရိကန်သမ္မတအင်ဂျီရောကလည်းစကယ်လီယာကွယ်လွန်မှုအတွက်ဝန်ထမ်းကြောင်းမိသားစုထံသမ္မတဘရက်အိုဘားမားကသတင်းစကားပေးပို့ခဲ့ပါရယ်ဒီတော့တွင်သမ္မတဘရက်အိုဘားမားအနေနဲ့သူ့ရဲ့သမ္မတတက်တန်းနောက်ဆုံးနှစ်အတွင်းဒီသေဆုံးသွားတဲ့အမေရိကန်နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်တိုနီစကယ်လီယာနေရာမှာအစားထိုးခန့်အပ်တာမလုပ်ဖို့ Republican တွေကတောင်းဆိုလိုက်ပါတယ်။ဒါဟာပုံမှန်ဖြစ်စဉ်အတိုင်းမဟုတ်ပဲအချင်းကာလကြာမြင့်စွာတရားသူကြီးတဦးလက်လက်နေတဲ့နေရာမှာဒီအတိုင်းထားမှာဖြစ်ပါတယ်။လာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာ Republican တွေအနေနဲ့အနိုင်ရမယ်လို့မျှော်မှန်းထားတာဖြစ်ပြီးတရားသူကြီးစကယ်လီယာလို Conservative တရားသူကြီးတဦးခန့်လိုတာပါ။ဒါပေမဲ့လည်းနောင်သမ္မတသစ်အနေနဲ့2019ခုနှစ်ဇန်နဝါရီလမှသာစတင်တာဝန်ထမ်းဆောင်မှာကြောင်းတရားသူကြီးစကယ်လီယာနေရာမှာ342ရက်ကြာလစ်လန့်နေမှာဖြစ်ပါတယ်။လွန်ခဲ့တဲ့ရာစုနှစ်အတွင်းတာဝန်ထမ်းဆောင်နေတဲ့တရားသူကြီး10ဦးတည်ဆွန်းခဲ့တာမှာအစားထိုးခန့်အပ်ဖို့ရက်ပေါင်းဖြတ်မြ95ရက်လောက်သာလိုအပ်တာပါ။အစားထိုးခန့်အပ်နိုင်ခြင်းမရှိဘဲလစ်လန့်နေတဲ့ရက်အကြဆုံးက192ရက်ဖြစ်ပါတယ်။အမေရိကန်နိုင်ငံတော်တရားရုံးချုပ်မှာတက်တန်းအကြဆုံးတရားသူကြီးအန်တိုနီစကယ်လင်ကွယ်လွန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့ကွယ်လွန်သူတရားရုံးချုပ်တရားသူကြီးအန်တိုနီစကယ်လီယာရဲ့နေရာအတွက်အစားထိုးခန့်အပ်မဲ့သူကိုအခုအဆိုပြုမဲ့အစားဒီတာဝန်ကိုနောက်တက်မဲ့သမ္မတအတွက်ချန်ထားပေးတယ်နဲ့လို့နိုင်ငံအရှိတောင်ပိုင်းကတောင်ကယ်ရိုလိုင်းနားပြည်နယ်မှာကျင်းပတဲ့စကားစစ်ထိုးပွဲမှာ2016အမေရိကန်သမ္မတရွေးပွဲအတွက် Republican Party ဘက်ကသမ္မတအလောင်းဖြစ်လာဖို့မျှော်လင့်ချက်ရှိတဲ့စီးပွားရေးသမား Donald Trump ကပြောလိုက်ပါတယ်လက်ရှိတနိုင်ငံလုံးလူထုစစ်တမ်းတွေမှာ Republican ဘက်ကထိတ်ဆုံးကပြေးနေတဲ့ Trump ကသူ့ရဲ့စကားစစ်ထိုးပွဲမစခင်နိုင်ပိုင်းအလို့မှာကွယ်လွန်ခဲ့တဲ့တရားသူကြီးစကာလီယာကိုဆုံးရှုံးမှုဟာအမေရိကန်နိုင်ငံရဲ့ရှေးဥစွဲဝါရီတွေအတွက်ထိုးနှက်ချက်တစ်ခုဖြစ်တယ်လို့ပြောလိုက်ပါတယ်။နောက်နှစ် January လမှာတက်တန်းကုန်မဲ့သမ္မတ Obama ကစကာလီယာရဲ့နေရာကိုအစားထိုးခန့်အပ်ဖို့နာမည်ရှင်ဆိုပြုရေးကိုအတည်ပြုစရာမလိုအောင်အချိန်ဆွဲထားဖို့ကိစ္စကအထက်လွှတ်တော်လူနည်းစုခေါင်းဆောင် Mitch McConnell ပေါ်မှာမူတည်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်။Florida ပြည်နယ်နဲ့ Texas ပြည်နယ်အထက်လွှတ်တော်အမတ်တွေဖြစ်တဲ့ Marco Rubio, Ted Cruz, Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich နဲ့ခွဲစိတ်ရှာဝန်ကြီး Ben Carson တို့ကလည်းတရားသူကြီး စကားလျဲနေရာအတွက်နာမည်ရှင်အစိုးပြတဲ့ကိစ္စကိုသမ္မတအိုဘားမားအနေနဲ့မလုပ်သင့်ဘူးလို့ဝေဖန်ပြောဆိုပါတယ်။အရင်ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးဂျက်ဘုရှ်ကတော့သူ့ပြိုင်ဘက်တွေနဲ့မတူပဲဒီအစိုးပြချက်ကိုသမ္မတအနေနဲ့လှုပ်ခွင့်ရှိပေမဲ့သမ္မတအိုဘားမားကအများသဘောတူရွေးချယ်မှုမျိုးလုပ်မယ်လို့သူမမျှော်လင့်တဲ့အကြောင်းမှတ်ချက်ပေးပြောဆိုခဲ့ပါတယ
်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီယာအယ်ဘေးနီဘေးရီယာနိုင်ငံကိုရောက်ရှိနေပြီးနိုင်ငံကောင်းဆောင်တွေကိုဒီဥပဒေစိုးမိုးရေးဆက်အကောင့်တွေဖော်ဖို့အပါအဝင်နှစ်ဦးနှစ်ဖက်ပူးပေါင်းဆောင်ရွက်မှုမြင့်တင်မှုအစရာတွေကိုဆွေးနွေးသွားမှာပါ။၄နာရီကြာဒီကနေ့ခီးစဉ်အတွင်းတီရာနာမှာဝန်ကြီးကယ်ရီယာဒီအယ်ဘေးနီးယားဝန်ကြီးချုပ်အက်ဒီရာမာအပြင်နိုင်ငံသားရေးဝန်ကြီးနောက်အတိုက်ခံကောင်းဆောင်တွေနဲ့တွေ့ဆုံပါတယ်။အမေရိကန်ပြည်ထောင်စုရဲ့အကြံဉာဏ်ထောက်ခံပံ့ပိုးမှုမရှိဘဲနဲ့အယ်ဘေးနီးယားပြန်လည်တည်ထောင်ရေးလုပ်ငန်းစဉ်တွေဒီလောက်ထိအောင်မြင်ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့ဒီဝန်ကြီးချုပ်ရာမာကလည်းပြောဆိုပါရယ် IS3 ကိုတိုက်ခိုက်နေတဲ့အမေရိကန်ဥဆောင်တဲ့ညွန်မောင်းအဖွဲ့မှာအယ်ဘေးနီးယားနိုင်ငံလည်းပါဝင်ပြီးအီရန်နိုင်ငံကပက်ရှ်မာဂန်နဲ့တခြားလူမျိုးရေးတပ်ဖွဲ့တွေကိုလက်နက်ငယ်နဲ့လက်နက်ခဲယမ်းတွေထောက်ပံ့နေတဲ့ဘော့ကန်နိုင်ငံတနိုင်ငံလည်းဖြစ်ပါရယ်ဒါအပြင်အယ်ဘေးနီးယားဟာ NATO မြောက်အတ္တလန္တစ်စစ်စာချုပ်အဖွဲ့ဝင်နိုင်ငံဖြစ်သလိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်ရာသတ်မှတ်ထားတဲ့နိုင်ငံလည်းဖြစ်ပါရယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်2015ခုနှစ်အတွင်းအရက်သား 3,500 လောက်သေဆုံးပြီး 9,500 လောက်ဒဏ်ရာရခဲ့ကြပြီးတော့အရက်သားတွေရဲ့ထိခိုက်သေဆုံးမှုနှုန်းဟာအရင်နှစ်ထက်4ရာခိုင်နှုန်းတက်လာတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။2009ခုနှစ်ကုလသမဂ္ဂအဖွဲ့ရဲ့အရက်သားထိခိုက်သေဆုံးမှုမှတ်တမ်းစနစ်စတဲ့အချိန်တည်းကဆိုရင်2015ခုနှစ်အတွင်းအာဖဂန်အရက်သားတွေသေဆုံးတဲ့ရေတွက်ဟာအမြင့်ဆုံးဖြစ်တယ်လို့အာဖဂန်စတန်မှာရှိတဲ့ကုလသမဂ္ဂကူညီထောက်ပံ့ရေးအဖွဲ့ UNAMA ကပြောဆိုပါတယ်။လူရည်ထူထပ်တဲ့နေရာတွေမှာမြေပြင်တိုက်ခိုက်မှုတွေပိုများလာပြီးတော့မြို့ကြီးတွေမှာကိုကိုကိုလုံးချံမှုအပါအဝင်တခြားတိုက်ခိုက်မှုတွေဟာ2015ခုနှစ်မှာဖြစ်ခဲ့တဲ့ပြည်ပခန့်နဲ့ဆိုင်တဲ့အရသာထိခိုက်သေးဆုံးမှုတွေရဲ့အဓိကအကြောင်းတွေဖြစ်တယ်လို့ဒီအဖွဲ့ကအစီရင်ခံပါတယ်။ဒါပေမဲ့လည်းဒီအစီရင်ခံစာကတာလီဘန်အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်ထိခိုက်သေးဆုံးတဲ့အရသာတွေရဲ့ဆရာခိုင်နှုန်းလောက်ရော့ပြီးမှတ်တမ်းတင်နိုင်တာလည်းဖြစ်တယ်လို့ဆိုပါတယ်။
ယူအေအေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်းငွေနေညနေခင်းတရင်းတွေကို VOE ကနေဆက်လက်ကြင်ညာနေပါတယ်ဩစတြေးလျနိုင်ငံမှာနိုင်ငံရေးခိုလုံခွင့်ရရှိအောင်ကြိုးပမ်းနေတဲ့ကလင်းငယ်ကိုထင်းသေးစကန်စီပြန်လည်ပို့ဆောင်ဖို့ဩစတြေးလျဆေးရုံတရုံကငင်းဆန်လိုက်ပါတယ်ကလင်းငယ်အရှာနဲ့မိဘနှစ်ပါးနောက်ဒီဆေးရုံရဲ့ဆုံးဖြတ်ချက်ကိုထောက်ခံသူတွေက Brisbane ဆေးရုံအပြင်ဘက်မှာစီယုံနေကြပါတယ်ဩစတြေးလျနိုင်ငံကိုရောက်ရှိပြီးနိုင်ငံရေးခိုလုံခွင့်တောင်းခံထားသူနီပေါနိုင်ငံသားမိဘနှစ်ပါးကမွေးဖွားလာတဲ့တနှစ်အရွယ်ကလင်းငယ်ဟာပစိဖိတ်ကျွန်းနိုင်ငံတစ်ခုဖြစ်တဲ့ Nauru ဒီထင်းသေးစကန်မှာရွေးနွေးပူလောင်ခဲ့ပါတယ်ဩစတြေးလျမှာနိုင်ငံရေးခိုလုံခွင့်ရရှိအောင်လှေတွေနဲ့ဆက်ရောက်လာတဲ့နိုင်ငံရေးခိုလုံခွင့်တောင်းခံသူတွေကိုပပူဝါနယူဂီနီနဲ့နော်ရူးနိုင်ငံကထိန်းသိမ်းရေးစခန်းတွေစီဩစတြေးလျကပို့ဆောင်နေတာပါအမှန်တကယ်ဒုက္ခရောက်နေသူတွေတောင်မှဩစတြေးလျမှာအခြေချနေထိုင်ခွင့်ရရှိဖို့အရေးတားဆီးခံနေရတာလည်းဖြစ်ပါတယ်ကလင်းငယ်အရှာအတွက်နေထိုင်ဖို့တင့်တော်တဲ့အိမ်တလုံးရရှိမှသာဆေးရုံကဆင်းခွင့်ပေးနိုင်မယ်လို့လေဒီစီလန်တိုကလေးဆေးရုံရဲ့ကြီးညာချက်မှာဖော်ပြထားပါတယ်ဒုက္ခသည်268ယောက်ကိုနော်ရူးနိုင်ငံကိုပို့ဆောင်မှုအထက်တရားရုံးတရုံးရဲ့ဆုံးဖြတ်ချက်ကိုဒေသခံအစိုးရတွေခရီးရန်ဖျားเจ้าနေနဲ့တက်ကြလို့ရသူတွေကတားဆီးဖို့အရေးကြိုးပမ်းနေချိန်မှာ Brisbane ဆေးရုံကအခုလိုကြီးညာလိုက်တာဖြစ်ပါတယ
်မကြာသေးခင်ရဲ့ပိုင်းကအင်အားဖြင့်ငြင်းတန်းခံခဲ့ရတဲ့ထိုင်ဝမ်ကျွန်းကတည်ဆုံသူတွေရဲ့အလောင်းတွေကိုကယ်ဆယ်ရေးဖွဲ့ကရှာဖွေပြီးစီးသွားပြီးဖြစ်ပါတယ်လူနှစ်သန်းလောက်နေထိုင်တဲ့ဒိုင်နမ်မြို့ကပြပြဝတ်ပြိုကျသွားတဲ့18ထပ်တိုက်ဆောင်းကနေစနေနေ့ကနောက်ဆုံးကြံတဲ့ရုပ်လောင်းတွေကိုတူးဖော်ဆွဲထုတ်နိုင်ခဲ့ပါတယ်။ပြင်အား 6.4 magnitude ရှိတဲ့ငရင်းကြောင့်လူ116ယောက်လောက်အသက်ဆုံးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ငရင်းတန်းခံရတဲ့လူအများစုကဝေကွန်ဒေသမှာရှိတဲ့တိုက်ပြိုပြက်တွေကြားထဲမှာသေဆုံးခဲ့သူတွေဖြစ်ပါတယ်။ဒီအဆောင်ဆောက်လုပ်သူတွေနဲ့တခြားသက်ဆိုင်တဲ့လူနှစ်ယောက်ကိုလူသေးဆုံးမှုဆိုင်ရာပေါ့ဆမှုအတွေ့တန်တရားရှိတဲ့ဆွဲချက်နဲ့ဖမ်းဆီးလိုက်ပါတယ်
မက္ကဆီကိုနိုင်ငံကိုအလဲပတ်ရောက်ရှိနေတဲ့ပိုဟမ်မင်းကြီးဖရန်စစ်ကနိုင်ငံရေးစစ်မှန်တဲ့တရားမျှတမှုရှိရေးမူရစေရောင်းဝယ်ဖောက်ကားမှုကြောင့်အကြမ်းဖက်မှုနဲ့ဒီလုံခြုံမှုမရှိတဲ့အခြေအနေအာဏာပိုင်တွေရဲ့လက်စားမှုလူလူတွေဆင်းရဲမွေးတေမှုစတဲ့ကိစ္စရပ်တွေကိုမက္ကဆီကိုအာဏာပိုင်တွေအနေနဲ့ဖြေရှင်းပေးဖို့မနေ့ကတောင်းဆိုလိုက်ပါတယ်နိုင်ငံသားတွေအတွက်အင်ယာအလုတ်ကိုင်းတဲ့လုံခြုံဘေးကင်းတဲ့နေရာမျိုးအပါအဝင်ဒီတခြားစိတ်ပိုင်းရုပ်ပိုင်းဆိုင်ရာလိုအပ်မှုတွေဖြည့်ဆည်းပေးဖို့အာဏာပိုင်တွေအနေနဲ့အကူအညီပေးဖို့တာဝန်ရှိတယ်လို့လဲမက္ကဆီကိုမြို့မှာသမရအန်နီရီခက်ပညာညတုံနဲ့လွတ်တော်အမတ်တွေကိုပုပ်ဖရန်စစ်ကပြောခဲ့ပါတယ်မွေးစေးရောင်းဝယ်ဖောက်ကားမှုကြောင့်ရဲဌာနတစ်ခုလုံးအနေနဲ့အကျင့်ပြတ်ချစားမှုတွေရှိနေပြီးမွေးစေးနဲ့ပတ်သက်တဲ့အကြမ်းဖက်မှုတွေကြောင့်အခုနှစ်ပိုင်းတွေအတွင်းလူသိန်းလောက်အသက်ဆုံးရှုံးခဲ့ရတဲ့မက္ကဆီကိုမှာနိုင်ငံသားတွေရဲ့အသက်သွေးတွေနဲ့လမ်းခင်းပြီးတော့ဒီရေပေါ်စီးလူရန်စားတရက်သာအထူးအခွင့်အရေးတွေရနေတာကိုလည်းပိုယဟမင်းကသတိပေးထောက်ပြပြောဆိုသွားပါတယ်ဒီကနေ့မှာတော့ရာဇဝတ်မှုတွေတိုးမြင့်လာနေပြီးလူကုန်ကူးမှုပြန်ပေးဆွဲမှုလူသတ်မှုတွေဖြစ်ပွားနေတဲ့မက္ကဆီကိုမြို့စင်ဂျေဘုံကအန်ကာတပက်မြို့မှာပိုပ်ဖရန်စစ်စကားပြောဖို့ရှိနေပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံမှာဒီနေ့ဖေဖော်ဝါရီလ14ရက်မှာ Valentine's Day တနည်းအားဖြင့်ချစ်သူများနေ့လို့ခေါ်တဲ့ပွဲကိုမကျင်းပဖို့သမရမမွန်းဟူစိန်ကတိုက်တွန်းလိုက်ပါတယ်ချစ်သူများနေ့ကိုသဘောထားတင်ပါတဲ့မွတ်စလင်ဘာသာရေးခေါင်းဆောင်တွေကတားမြစ်ခဲ့ပေမဲ့အာဏာပိုင်တွေကတော့သူတို့အနေနဲ့တရားဝင်နှိမ်နှင်းတားမြစ်တာမျိုးလုပ်လို့မရဘူးလို့ပြောဆိုခဲ့ပါတယ်။ဒီကနေ့တနင်္ဂနွေမှာကြာရောက်တဲ့ Valentine's Day ဟာပါကစ္စတန်နိုင်ငံအတွက်အစ္စလာမ်တွေရဲ့တန်ဖိုးကိုချိမ့်ချောက်တဲ့အနောက်နိုင်ငံတွေကပို့ကုန်ဖြစ်တယ်လို့ပါကစ္စတန်သမ္မတကဝေဖန်ခဲ့ပါတယ်။ဒီပွဲတော်ဟာခရစ်ယာန်ဘာသာရေးကိုအခြေခံပေမဲ့ခုနှစ်ပိုင်းနေတဲ့ Valentine နေ့မှာပန်းသယ်တွေရောင်းအားတက်တာနဲ့အတူပါကစ္စတန်လူမျိုးတွေကြားလူသိများနေကြတာဖြစ်ပါတယ်။Valentine's Day ကကျွန်တော်တို့ယဉ်ကျေးမှုနဲ့ဘာမှဆက်နွယ်တာမျိုးမရှိဘူးလို့ပြောဆိုပါတယ်။ဒီကနေ့ဆင်နွှဲတာမျိုးကိုလည်းရှောင်ကျဉ်သင့်ပါတယ်လို့အမျိုးသားခေါင်းဆောင်တယောက်နဲ့ဆိုင်တဲ့ပွဲတစ်ခုမှာပါကစ္စတန်သမ္မတကပြောဆိုပါတယ်။ပါကစ္စတန်မှာ Valentine's အခမ်းအနားပွဲတော်တွေကျင်းပတာဟာအစ္စလာမ်ကိုစော်ကားရကြတယ်ဆိုပြီးတားမြစ်မှုတွေရှိမယ်လို့သတင်းတွေကအစီရင်ခံခဲ့ပေမဲ့နောက်ပိုင်းမှာဒီလိုဥပဒေစည်းမျဉ်းမျိုးကိုချမှတ်နိုင်မှာမဟုတ်ဘူးလို့မြို့တော်တာဝန်ရှိသူတွေကပြောဆိုပါတယ်။ခိုင်ဘာပါကဝတ်ကရိုင်မျိုးတော်ပါရှွာမှာတော့တောက်ကြနေကဒေသဆိုင်ရာအဖွဲ့ဝင်တွေစုပြီး Valentine's Day ကျင်းပတာကိုတားမြစ်တဲ့အဆုံးဖြတ်ချက်ကိုချမှတ်ခဲ့ပါတယ
်တနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ permis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်း radio အစီအစဉ်ပြင်းပြင်းချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင် Asia Set 7 ဂျိုရူကနေဖန်ယူကြည့်ရှုနိုင်ကြပါတယ်အခုဆက်လိုက်ပြီးတော့ကြန့်ရှိနေတဲ့အချိန်တွင်သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးသွားမှာပါရှမ်းပြည်နယ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တစ်ခုကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကပိုပြီးတော့တင်းမာလာနေပါတယ်။လက်နက်ချီဖြစ်ပွားနေတဲ့နှစ်ဖက်တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့စစ်ရှောင်းဒုက္ခသည်တွေအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုတော့မဆူမုံကစူးစီးတင်ပြပေးထားပါတယ်ရှင်။
ဟုတ်ပါတယ်အစိုးရနဲ့အပြစ်ရက်လက်မှတ်ထိုးထားတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်နဲ့တအောင်းပလောင်မျိုးသားလူမျိုးရေးတပ် TLL တို့အကြားပြီးခဲ့တဲ့နှစ်နိုဝင်ဘာလကုန်ပိုင်းကနေစခဲ့တဲ့တိုက်ပွဲတွေကအခုဆိုရင်၃လတွင်ကိုဝင်ရောက်လာခဲ့ပြီဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်နမ်ခတ်မြို့နယ်နမ်ဆန်မိုင်းတုံကုတ်ခိုင်စတဲ့ဒေသတွေမှာနှစ်ဖက်တပ်တို့အကြားတိုက်ပွဲတွေကအတော်လေးကိုပြင်းပြင်းထန်ထန်ဖြစ်ပွားလာလို့ထောင်ချီတဲ့ရှမ်းပလောင်ဒေသခံပြည်သူတွေစစ်ဘေးလွတ်ရာတွေစီထွက်ပြေးခဲ့ကြရပါတယ်အခုလက်ရှိအခြေအနေမှာတော့နှစ်ဖက်တပ်တို့အကြားစစ်ရေးတင်းမာနေတဲ့အခြေအနေဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်အချင်းချင်းရန်သူမဟုတ်တဲ့အတွက်ပြည်လဲအောင်ညှိနှိုင်းဆွေးနွေးလိုတဲ့သဘောထားသူတို့မှရှိပါတယ်လို့ RCSS SSA တောင်ပိုင်းတပ်ပြောခွင့်ရဘုံမူကြီးဆိုင်လာက VOA ကိုပြောပါတယ
်စစ်ရေးအခြေအနေကတော့တင်းမာတယ်လို့ပြောလို့ရပါတယ်ကျွန်တော်တို့တိုက်ရိုက်တွေ့ဆုံပြီးတော့မညှိနှိုင်းနိုင်တော့မှကြားလူအကျိုးဆောင်ပေးခြင်းအပြင်ညှိနှိုင်းပြီးဖြစ်ပျက်နေတဲ့တိုက်ပွဲတွေအရှင်ချော့ချနိုင်ကြောက်ချော့ချပြီးရပ်တတ်နိုင်ပြီးညီနိုင်ဆွေးနွေးအဖြစ်ရှာတော့ဖို့တင်တော်ပါတယ်။ဒါဖြစ်လဲဆိုတော့ဖြစ်တိုက်ကြတယ်ဆိုတာမကောင်းပါဘူး။ CNLA တွေကိုကျွန်တော်တို့ကရန်တီလိုတပေါ်ထားမျိုးနဲ့စိုက်ဖို့လဲတဲတော့မှမစင်စားခဲ့ပါဘူး။အခု CNLA ထက်ကစတင်တိုက်ခိုက်လာလို့ရန်နယ်ခုခံကကိုတိုက်ခိုက်ရခြင်းနဲ့ဖြစ်ပါတယ်။စီရင်ညီလာနဲ့ဖြစ်ပျက်နေတဲ့ပြဿနာတွေကိုမဖြေရှင်းချင်လို့ NCA ရကျွန်တော်တို့လက်မှတ်ထိုးခဲ့တယ်လိုလားခဲ့တယ်။အခုလဲကျွန်တော်တို့တိုင်းနာလုံးနဲ့ကိုင်ဖြစ်နေဒီလိုနေ င်းထက်တဲ့နီလာနဲ့ပဲစစ်ဆုံးစစ်မြတ်ပြချတာတာပြည်ကောင်းဆုံးဖြစ်ပါလိမ့်မယ်လို့ကျန်နေတယ်နဲ့ဒီစစ်ဆုံးစစ်မြတ်ကိုကျွန်တော်တို့မှာအတင်ဖြစ်ပါတယ်ဆိုတဲ့အကြောင်းကျွန်တော်တို့အတင်ကျင်းအဖန်ဖန်ထုတ်ပေါ်ပြသခဲ့ပြီးဖြစ်ပါတယ
်နှစ်ဖက်ရင်ဆိုင်တိုက်ပွဲတွေဖြစ်နေတဲ့ရှမ်းမြောက်ပိုင်းမှာစစ်ဖြစ်နေစေဖြစ်ပြီး RCSS ဘက်ကစစ်အင်အားအလုံးရင်းနဲ့တိုးချလာနေတယ်လို့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF လက်အောက်ခံတအောင်းမျိုးသားလွတ်မြောက်ရေးတပ် TLL ပြောခွင့်ရမိုင်းအိုက်ကျော်ကပြောပါတယ
်တိုက်ပွဲဒီ9ရက်နေ့ကနေစမှာဒီနေ့ထိတိုက်ပွဲပြည်ရဲ့ကိုမရှိဘူးဒီနေ့လည်းအဲ့ဘက်မှာဒီအစိုးရတပ်တွေပြန်ရောက်လာတယ်အတောင်ကုန်းပေါ်မှာပြန်ပြီးမှဒီ RCSS နဲ့ပြန်ပူးပေါင်းလာတယ်အခုဒီ Civilizer မှာပူပြီးပြင်ထန်တယ်ကျွန်တော်လည်းတိုက်ပွဲကတော့ကျွန်တော်လည်းစန္ဒာတော့မရှိဘူးဒီနီလန်လိုကျွန်တော်လည်းလက်ရှာနေတယ် UNFC ဖက်ကလည်းတစ်ဖက်ကသူကညီနိုင်ပြီမယ်ကြားကနေညီနိုင်ပြီမယ်လို့တော့ပြောတယ်ကျွန်တော်လည်းအဲ့ဟာကို UNFC ကိုတစ်စိတ်ကြားနေဖိဆက်ပေးဖို့တော့ကျွန်တော်အကြောင်းပြန်လာတယ် UNFC ကအခုအလုပ်လုပ်နေရပါဘောနော်အဲ့ဒီဟာအတွက
်နှစ်ဖက်တပ်တွေပြည်လဲအောင်ဖြည့်ရှင်းနိုင်မှုအရေး UNFC ဘက်ကဂျာဝင်ဖြည့်ရှင်းပေးဖို့စ조사နေတယ်လို့သူတို့ဘက်ကလည်းဒေတာရင်းတည်ငြိမ်စေလိုပါတယ်လို့ DLL လေးဘက်ကပြောပါတယ်ဒါအပြင်တအောင်းတပ်ဖက်ကပြည်သူလူထုအပေါ်ညှဉ်းပန်းနှိပ်စက်မှုတွေရှိနေတယ်ဆိုပြီးဒေတာရင်းထွက်ပေါ်နေတဲ့သတင်းတွေနဲ့ပတ်သက်ပြီးလည်း DLL လေးဘက်ကညှင်းချက်ထုတ်ပါတယ
်ကျွန်တော်ဖက်တွေကလူထုတွေကိုဖမ်းဆီးတပ်ဖြတ်တာရှိတဲ့ဖုန်းကြီးအပါဘောနော်အဲ့တကယ်မြေပြင်မှာတော့ဘာမှမရှိဘူးကြီးရော်ရီမရှိတာလည်းမရှိမဟုတ်ဘူးဘောနော်ကြိုက်တဲ့ဒီမီဒီယာကြိုက်တဲ့အဖွဲ့အစည်းဖြစ်ဖြစ်လာစစ်လို့ရတယ်တလာမှတရင်ယူလာလို့ရတယ်ကျွန်တော်ဒီမှာရောက်လာလို့ရှိရင်တော့ဒီလုံချုံကြီးကစားကိုအဆောဆောရကျွန်တော်ကူညီပေးမှာဖြစ်တယ
်လက်တလောဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းအရက်သားတွေကိုပါပြစ်မှတ်ထားဖမ်းဆီးပြီးတပ်ဖြတ်နေတဲ့အထီးဖြစ်နေတဲ့အပေါ်ရှုံချကြောင်းတိုင်းရင်းသားနိုင်ငံရေးပါတီတွေစုဖွဲ့ထားတဲ့စီးလုံးညီညွတ်တော်တိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့ UNA ကလည်းကြေညာချက်ထုတ်ကန့်ကွက်ထားပါတယ်အလားတူရှမ်းပြည်တိုးတက်ရေးပါတီ SSPB SSA မြောက်ပိုင်းတပ်ဖက်ကလည်းနိုင်ငံရေးအရာနှစ်ဖက်တွေ့ဆုံပြီးညှိနှိုင်းအပြေရှားဖို့မေတ္တာရပ်ခံထားပါတယ်ဒေသခံပြည်သူတွေထောင်ချီပြီးဒုက္ခရောက်နေရတဲ့အပေါ်ဒီထက်ပိုပြီးကူညီဆောင်ရွက်ပေးသင့်တယ်လို့တိုက်ပွဲတွေရပ်ပေးဖို့ကိုလည်းနှစ်ဖက်တပ်တွေကိုတောင်းဆိုလိုပါတယ်လို့ရှမ်းလူငယ်ကွန်ရက်ကစိုင်းဖုံးခေါင်ကပြောပါတယ
်ဒီနယ်ကအချင်းချင်းဒီလက်နက်ကင်နီးနဲ့ဖြည့်ရှင်းနေတာမမအောင်လို့ပဲကျွန်တော်တို့ယူဆပါတယ်အဲ့လားပြင်ကိုလူထုရိုးဦးတည်ပြီးတိုက်ခိုက်နေတဲ့အဆင်မျိုးဖြစ်လာတယ်ဆိုတော့ဆိုင်းနာချင်းကြားထဲမှာမုန်းပြီးတဲ့ပြဿနာတွေဖြစ်လာနိုင်တယ်ပေါ့နော်ရှမ်းလူငယ်ဆိုရောဒီအထောက်အပံ့ပေးမယ့်အဖွဲ့အစည်းတွေကိုလည်းလမ်းဖွင့်ပေးဖို့လိုအပ်တယ်လို့ကျွန်တော်ယူဆပါတယ်အခုတည်းကရှမ်းပြည်မှာဝင်ရောက်ပြီးကူညီဖို့အစိုးရလည်းလက်မခံအောင်အဲ့လိုဖြစ်နေလေအဲ့ဒီဒေတာခံလေးရဲ့အကူအညီနဲ့လက်တလောကူညီနေရပဲရှိနေတာဟုတ်ပြန်လဲကျူထောင်ရင်းလုပ်ငန်းတွေမလုပ်နိုင်ဘူးပေါ့
လက်တလောမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲတိုက်ပွဲတွေကြောင့်ဒေတာခံတွေစစ်ဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေရဆဲဖြစ်ပြီးထွက်မပြေးနိုင်မဲရွာထဲမှာပိတ်မိနေတဲ့ပြည်သူတွေလည်းရှိနေတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ထောင်ချီပြီးတော့ထွက်ပြေးလာနေတဲ့စစ်ဆောင်ဒုက္ခသည်တွေအတွက်ကြောင်မဲမြို့ပေါ်မှာစစ်ဘေးဆောင်ဒုက္ခသည်စခန်း၃ခုဖွင့်လှစ်ထားပြီးရှမ်းနိုင်ငံရေးပါတီတွေရှမ်းလူမှုကူညီရေးအဖွဲ့အစည်းတွေနဲ့ဒေတာခံရမီရဖာတွေကဝိုင်းဝန်းကူညီဆောက်ရှောက်ပေးနေကြပါတယ်ရှင်
မဆူမိုမင်းမြန်တင်ပြတော်ရပါရှင် VOA ကနေတနင်္ဂနွေနေ့ညနေခင်းတတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့တနင်္လာရီတိုင်းကမိဘတတင်းဖက်လက်ပေးရအောင်ပါတနင်္လာရီတိုင်းကကျေးရွာတရွာကိုမနေ့စနေနေ့မနေ့ပိုင်းကမီးလောင်ခဲ့ရာကြောင့်အင်ဂျေယာနဲ့ကြီးမိဘတင်ခဲ့ရပြီးတော့မိဘတင်ပြည်သူတွေကိုအရေးပေါ်လိုအပ်ချက်တွေဖြစ်တဲ့စာနာရိတ်ခါတွေကိုလိုက်လံဝင်ကပေးနေတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုယ်စားလှယ်တယောက်က VOA ကိုပြောပါတယ်ပြည်သူတွေကလည်းမိဘတင်ဒုက္ခသည်တွေအတွက်ဝိုင်းဝန်းကူညီလှူဒန်းပေးနေကြပြီးမိဘတင်ចောင်းသားတွေအတွက်ကိုလည်းရှေကူညီမှုတွေလှုပ်ပေးဖို့ကုလူမှုကူညီရေးအဖွဲ့တွေကစီစဉ်နေကြတာပါကြောက်ကာကျေးရွာမိဘတင်အခြေအနေကိုဆက်ပြီးတင်ပြပါမယ်ရှင်တနင်္လာနေ့တိုင်းပူလောမြို့နယ်ကြောက်ကာကျေးရွာမှာမနေ့စနေနေ့မနေ့ပိုင်းကမီးလောင်ခဲ့တာကြောင့်အင်ဂျေ300နီးပါးလောင်ကျွမ်းခဲ့ပါတယ်ခုချိန်မှာမိဘတင်ပြည်သူ 2,000 လောက်ရှိပြီးစားနပ်ရိက္ခာအရေးပေါ်လိုအပ်နေတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD ရဲ့ပူလောမြို့နယ်တိုင်းဒေသကြီးတက်လွတ်တော်ကိုစလဲဦးကျော်မင်းက VOA ကိုပြောပါတယ်
ကျွန်တော်တို့ဒီကျွန်တော်တို့ NGO နေနဲ့ဟိုဟာဒီလူမှုကွန်ယူနီအဖွဲ့တစ်ခုကျွန်တော်တို့လုပ်ထားပါတယ်။အဲဒီလူမှုကွန်ယူနီအပလိုမီမဲ့ဟိုဟာ NGO အနေနဲ့ပေါ့နော်။အာဒီရက်ကြီးလေးမှာရှိတဲ့ဟိုဒီအကောက်ဟိုဟာကြီးရွာတွေအားနေပြီးတော့ဒီအစီအစဉ်ကြီးတော့ကျွန်တော်တို့ဆန်တွေအာဒီအတဲ့ဟိုဟာဒီလူမှုကွန်ယူနီနဲ့တူအတွက်ကျွန်တော်တို့လုပ်ဆောင်နေပါတယ်။ဆန်တို့ဂျေလို့အာဟိုတော်မင်းများပါပဲ။အဲ့ဒီအကလို့ဟာဘာပါလဲဆိုတော့ PDD ကနေပြီးတော့ဒီတိုင်းတိုင်းနဲ့လူတန်းပေးတဲ့အရာတူရတယ်ပါ
။မိဘတင့်ခတ်ရတဲ့ကြောက်ကာကြေးရွာဟာရေလုံငန်းကိုအဓိကထားလုပ်ကင်ကြတာကြောင့်လုပ်ငန်း34တချို့လဲမိဘတင့်သွားခဲ့တယ်လို့တွဲဖက်အထက်တန်းကြောင်းလဲတစိတ်တစ်ပိုင်းမီးလောင်သွားပါတယ်။ဒါအပြင်မူလကြောင်းတစ်ကြောင်းကလည်းမီးလောင်ပျက်စီးသွားတာကြောင့်မကြခင်ဆက်မပွဲဖြေဆိုရမယ့်ကျောင်းသူကျောင်းသားတွေအတွက်လည်းအခက်အခဲတွေ့နေရတာပါ။မိဘတင့်ပြည်သူတွေဟာခုချိန်မှာနှိစက်ရဆွေမျိုးအိမ်တွေမိမလောင်မဲ့ကြတဲ့အိမ်တွေနဲ့တဖက်ကန်ရာဇကြိုးကျေးရွာမှာခိတခလုံးနေကြတယ်လို့လည်းဦးကျော်မင်းကပြောပါရယ်။
လူမှုရေးဖွဲ့စည်းရေးနေနေတော့တော်တော်များများကိုပဲလာပြီးတော့ကူညီပေးနေကြပါတယ်။ အဲ့ဒါကိုကျွန်တော်တွေ့ရပါတယ်โอเคโอ้ကျွန်တော်တို့ဒီအဲဆိုရောက်ခွင့်နေလဲလဲပဲလာပြီးတော့ဒီဟိုအမိပိတ်ဆက်ရေးအတွက်ကိုလာပြီးတော့ကုညီပေးလေကြောက်ကျွန်တော်တွေ့ရပါတယ
်တနေ့နိုင်တိုင်းမြိတ်ခရိုင်ပုလောမြို့နယ်ကြောက်ကာကြေးရွာမှာစနေနေ့မနေ့9နိုင်ကျော်မှာမိစတင်လောင်ကျွမ်းခဲ့တာဖြစ်ပြီးတော့3နိုင်ခွဲလောက်လောင်ခဲ့တာဖြစ်တယ်လို့အစိုးရကတရားဝင်သတင်းထုတ်ပြန်ပါတယ်ကလေးငယ်တဦးကဖျောင်းနိုင်ထုံးမိဆော့ကစားတာကနေတဆင့်စတင်လောင်ကျွမ်းတာဖြစ်တယ်လို့လည်းမြန်မာနိုင်ငံမိသက်တပ်ဖွဲ့ကအတည်ပြုပါတယ်မီးလောင်မှုဖြစ်ပွားရာပုလောမြို့နယ်ကြောက်ကာကြေးရွာကိုကုန်းချောင်းရေချောင်းနဲ့အချင်းယူသွားရောက်ငိမ့်တက်ရတာကြောင့်လဲမီးလောင်မှုကဒီလောက်အထိဆိုးဝါးခဲ့တာဖြစ်တယ်လို့လဲဒေသခံတို့ကပြောဆိုကြပါတယ်ရှင
်။သောရရှင်များရှင်ဒေါက်ဆက်စုကြည်ဦးဆောင်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရထားပေမဲ့လို့အုပ်ချုပ်ရေးအာဏာရဖို့အစိုးရဖွဲ့စည်းနိုင်ဖို့မြန်မာနိုင်ငံရေးမှာအဓိကတော့ချက်တစ်ခုဖြစ်နေတဲ့တက်မတော်နဲ့စိတ်ဆက်ညှိနှိုင်းနေရဆဲဖြစ်ပါတယ်။အပင်းယူညှိနှိုင်းမှုတွေမှာ NLD အနေနဲ့ဘလောက်အထိအလျှော့ပေးလိုက်ရောဖို့လိုမလဲ။အစိုးရတဲ့ဖွဲ့ဖို့လာပိုင်းလောက်တာလိုတော့တာမို့အချိန်မီပြေလည်မှုရနိုင်ပါမလားဆိုတာတွေကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239-282-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အတွေ့အကြုံတွေသဘောထားတွေကိုအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင
်။နာမည်အင်္ဂါနေ့ည9နာရီတရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်။နိုင်ငံပိုင်မီဒီယာတွေကိုအများပြည်သူဝန်ဆောင်မှုမီဒီယာ PSM ပြောင်းလဲနိုင်ဖို့အတွက်ကြိုးပမ်းရမှာအများပြည်သူဝန်ဆောင်မှုမီဒီယာဥပဒေကြမ်းကိုသတင်းမီဒီယာအဖွဲ့အစည်းတွေကတေချာမလေ့လာခဲ့ကြတာကြောင့် PSM ဥပဒေအကောင့်ထဲဖော်ဖို့အခက်အခဲဖြစ်ခဲ့ရတယ်လို့ပြန်ကြားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးတင်ဆွေကဒီကနေ့ရခိုင်ပြည်နယ်မြောက်ဦးမြို့မှာပြုလုပ်တဲ့စတုတ္ထအကြိမ်မြောက်တန်ရင်းမီဒီယာညီလာခံမှာပြောဆိုလိုက်ပါတယ်။ပြန်ကြားရေးဝန်ကြီးဌာနလက်အောက်ကလုပ်ငန်းတွေကိုအများပြည်သူဝန်ဆောင်မှုမီဒီယာအဖြစ်အသွင်ပြောင်းပြီးအစိုးရရဲ့ဝါဒဖြန့်ချီရေးရန်ရာအဖြစ်ဆက်ပြီးရှိနေနိုင်တာကြောင့်အများပြည်သူဝန်ဆောင်မှု PSM ဥပဒေကြမ်းနဲ့ပတ်သက်လို့တတိမီဒီယာအဖွဲ့အစည်းတွေကဝေဖန်ကန့်ကွက်ခဲ့တာမို့2014ဩဂုတ်လမှာ PSM ဥပဒေကြမ်းကိုလွတ်တော်မှာဆွေးနွေးဖို့ရက်ဆိုင်ခဲ့တာလည်းဖြစ်ပါတယ်။အပြည့်စုံကတော့ VOA သတင်းထောက်မမင်းမြင့်ခိုင်ကတင်ပြထားပါရရှင်
။တိုင်းရင်းမီဒီယာတွေကတဆင့်ငင်းချင်းကြီးနဲ့အမျိုးသားပြန်လည်တင်မြက်ရေးစီလို့ဆိုတဲ့ခေါင်းစဉ်နဲ့ပြည်တွင်းပြည်ပနဲ့တိုင်းသတင်းမီဒီယာအဖွဲ့အစည်းတွေတက်ရောက်ဆွေးနွေးကြတဲ့သတုထအချိန်မြောက်တိုင်းရင်းမီဒီယာညီလာခံကိုဒီကနေ့ရခိုင်ပြည်နယ်မြောက်ဦးမြို့မှာစတင်ကျင်းပနေပါပြီ။ဒီညီလာခံအဖွဲ့မိန့်ခွန်မှာပြည်ချိုင်းဝင်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးတင်ဆွေကလွတ်လပ်စွာပြောဆိုရေးသားခွင့်ကိုမထိခိုက်ပဲပြည်သူတွေအတွက်အကျိုးရှိမဲ့သတင်းတွေရေးသားဖော်ပြနိုင်မှုအတွက်စီးပွားပြင်မဟုတ်တဲ့ community media တွေပေါ်ထွန်းလာဖို့လိုတယ်လို့ပြောဆိုလိုက်ပါတယ်
။နိုင်ငံတကာမှာအများပြည်သူဝန်ဆောင်မှု media မျိုးနဲ့စီးပွားပြင်မဟုတ်တဲ့ community media မျိုးတွေပေါ်ထွန်းလာဖို့အထူးလိုအပ်မှာဖြစ်ပါတယ်။ဒါကြောင့်လည်းကျွန်တော်တို့အနေနဲ့နိုင်ငံပိုင် media တွေကိုအများပြည်သူဝန်ဆောင်မှု media ဖြစ်ကိုပြောင်းလဲဖို့ကြိုးစားခဲ့တယ်လို့နိုင်ငံသား media တွေအပါအဝင် community media တွေထွန်းလာဖို့အတွက်ကိုတော့ရုံးမြင့်တန်ကြားနဲ့အတန်ထုတ်လွှင့်ခြင်းဆိုင်ရာဥပဒေမှာစီးပွားပြင်မဟုတ်သော media အနေနဲ့လုပ်ငန်းလုပ်ကင်ခွင့်အမျိုးအစားတစ်ခုထည့်သွင်းရေးဆွဲခဲ့တာဖြစ်ပါတယ်။သို့တော်လည်းအများပြည်သူဝန်ဆောင်မှုမီဒီယာဥပဒေနဲ့ပတ်သက်လို့တော့ဒါတိချာကားနာဆိုတာမလိလမသိရှိဒါတွေကြောင့်နိုင်ငံပိုင်မီဒီယာများကအများပြည်သူဝန်ဆောင်မှုမီဒီယာပြောင်းလဲရင်လည်းတကယ်တင်လင်းအခြေအနေမှာပဲရှိပါသေးတယ်။
တိုင်းရင်းမီဒီယာတွေဖွံ့ဖြိုးတိုးတက်ရေးအတွက်အစိုးရအနေနဲ့နှောင်ကြိုးမဲ့တဲ့အကူအညီတွေပေးတော့ဖို့လည်းရှိတယ်လို့ဦးတင်ဆွေကပြောပါတယ်
။ကျွန်တော်တို့ပြန်ကြားရေးမီဒီယာနှစ်ခုရှိတာပေါ့ဒီ broadcast media ရယ် print media နှစ်ခုရှိတော့ broadcast media အနေနဲ့ကတော့ကျွန်တော်ခုနကတင်ပြသလိုပဲ content provider တွေဥစားပေးမယ်ပြည်တွင်း content provider တွေဥပါပေးမယ်ဆိုတော့ NRC channel လည်းကျွန်တော်တို့မှာရှိနေတော့ဒီတကယ် NRC နဲ့ပတ်သက်တဲ့ဟာမျိုးဘယ်သူလုပ်နိုင်မလဲလုပ်နိုင်တဲ့ provider ရှိရင် content provider ရှိရင်ကျွန်တော်တို့ကသူတို့ရဲ့ဘဝတွေကိုကျွန်တော်တို့ဟိုယူပေးမယ်ကျွန်တော်တို့ရဲ့ channel တွေပေါ်မှာတင်ပေးမယ်တင်ပေးခြင်းအပြင်သူတို့လည်းဒါတစ်ဖက်နဲ့ဖွံ့ဖြိုးလာမယ်ပေါ့လေဒါမှမဟုတ်ကျွန်တော်ယူရပြီးတော့အခုကျွန်တော်တို့ဒီဟိုစပြီးတော့ဒီညှိနှိုင်းပြီးဆောင်ရွက်နေတာရှိပါတယ်ဟိုသတင်းစာအနေနဲ့じゃကျွန်တော်တို့ကဟိုဒီ print media အနေနဲ့ဒီမှာအရန် copy စာနေတယ်သူတို့ဆီမှာဘာမှမလုပ်နိုင်ဘူးဆောင်ရည်လေးနည်းနည်းနဲ့ထုတ်နေရဆိုတော့သူတို့နောက်တစ်ခါဟို distribution မှာလည်းအရန်ခက်တယ်သူကဟိုပြန့်နှံ့ဖို့ပါဆိုတော့ကျွန်တော်တို့သတင်းစာတွေနဲ့အတူတူသူ့ကိုဘယ်လိုမျိုးကူညီပေးနိုင်မလဲဆိုတော့ကျွန်တော်တို့ကဟိုဖြန့်ဝေတာအစကျွန်တော်တို့ထဲနဲ့ကျွန်တော်ဖြန့်ဝေပေးမလားအဲ့အမှမှာကျွန်တော်တို့ဒီဘယ်လိုပုံနှိပ်ချင်လဲဥမာသူ၄မျက်နှာနှိပ်ချင်လား၈မျက်နှာနှိပ်ချင်လားအဲ့ဒါမျိုးကျွန်တော်တို့က ထောက်ပံ့ပေးမယ်ပေါ့ပတ်စံပြီးရင်ပေးရမယ်ပေးလိုက်မယ်ဒါပေမဲ့အဲ့ဒီအထောက်ပံ့ဒီလေတုံးကသူ့ရဲ့ editorial independent ကိုလုံးဝမထိခိုက်ဘူးသူ့ကိုလုံးဝ interfere ဝင်လို့တာမျိုးမဖြစ်စေရအောင်တဲ့သဘောမျိုးနဲ့တော့ကျွန်တော်တို့အခု criteria တွေဆွဲထားတဲ့၄ချက်ပေါ့
February 14ရက်နေ့ကနေ3ရက်ကြာပြုလို့မဲ့သတို့ထအချိန်မြောက်တိုင်းရင်းမီဒီယာညီလာခံမှာပြည်နယ်တွင်မှရှိတဲ့သတင်းမီဒီယာတွေရဲ့အခင်းကျင်းတိုင်းနာမျိုးသမီးသတင်းတောက်တွေရဲ့အခမ်းကဏ္ဍတွေအစိုးရတဲ့လူလက်စွာပြောဆိုရေးသားခွင့်စတဲ့အကြောင်းအရာတွေကိုဆွေးနွေးသွားမှာဖြစ်ပါတယ်။တိုင်းရင်းမီဒီယာညီလာခံတွေကိုနှစ်စဉ်ကျင်းပလာတာနဲ့အမျှတိုင်းနာမီဒီယာတွေရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းရှမ်းတန်တော်စင်သတင်းဌာနကအီဒီရာဆိုင်းမင်းကပြောပါတယ်
။အထက်ကတော့ကျွန်တော်တို့ဒီမှာကတွေ့ဆုံမှုတွေရတယ်။အဲမတူကွဲပြားတဲ့ဒေတာအတိအကျကနေလာကြတယ်။လာကြဆိုတော့မတူညီတဲ့အခက်အခဲတွေရှိကြတယ်ဖလေကြတယ်ဆွေးနွေးကြတယ်ခင်မင်ရင်းနှီးမှုတွေရကြတယ်ဆိုတော့ကျွန်တော်တို့ဒီရှင်းရှင်းပြောလို့ရှိရင်တိုင်းရင်းသားတွေရဲ့လိုအပ်ချက်လေးတွေပေါ့နော်ဖြည့်ဆည်းပေးနိုင်မယ်လို့တော့ယုံကြည်မိပါတယ်ခင်ဗျာ
နှစ်တိုင်းလိုလိုမီဒီယာညီလာခံဆောင်ပုတ်တွေကိုနိုင်ငံရေးရည်စည်ကြောင်းနဲ့အညီလိုက်လျောညီထွေတတ်မှတ်တာဖြစ်ပြီးဒီတစ်ခေါက်ညီလာခံကနေငင်းချင်းကြီးကိုဥတီဆောင်ရွက်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့တိုင်းနာမီဒီယာတွေကသဆင့်ငင်းချင်းနဲ့အမျိုးသားပြန်လည်တင့်မြက်ရေးစီတို့ဆိုတဲ့ဆောင်ပုတ်ကိုတတ်မှတ်ထားတာဖြစ်တယ်လို့ BNI ရဲ့ထုတ်လွှင့်မှုဒါရိုက်တာနိုင်ကစုမွန်ကအခုလိုပြောပါတယ
်နှစ်တိုင်းနှစ်တိုင်းမှာကျွန်တော်တို့မီဒီယာဒီ conference เนี่ยညီလာခံဆောင်ပုတ်တွေကျွန်တော်တို့ချပါတယ်အဲ့ဒါကလည်းနိုင်ငံရေးရဲ့ရည်စည်းကြောင်းနဲ့လျော်စင်ကြောင်းကျွန်တော်ချတာဖြစ်ပါတယ်တကယ်တော့ဒီBNI ကလည်းလွန်ခဲ့တဲ့၃နှစ်ကတည်းကဒီကျွန်တော်ငင်းငင်းကြီးကိစ္စနဲ့ပတ်သက်ပြီးတော့မော်နီတာတွေလုပ်လာတယ်။အဲ့ဒီမော်နီတာလုပ်လာတဲ့ပုံမှာမူတည်ပြီးတော့ကုဆိုရင်လည်းကျွန်တော်တို့ဒီငင်းငင်းကြီးကိုဥတည်သွားမဲ့ကိစ္စမျိုးကျွန်တော်ဆက်လုပ်ပြီးဆောင်ဖို့တိချထားပါတယ
်။ February 14ရက်နေ့ကနေစတင်ကျင်းပတဲ့သတို့ထအချိန်တိုင်းမီဒီယာညီလာခံကိုရခိုင်ပြည်နယ်ဝန်ကြီးချုပ်အပါအဝင်ပြည်တွင်းပြည်ပအခြေဆိုင်မီဒီယာအဖွဲ့အစည်းတွေမီဒီယာဖွံ့ဖြိုးရေးအတွက်အကူအညီပေးနေတဲ့အဖွဲ့အစည်းကကိုယ်စားလှယ်200ကျော်လောက်တက်ရောက်ကြတာဖြစ်ပြီးဒီညီလာခံကျင်းပဖို့အတွက် USA Open Society Foundation ဂျာမနီအခြေစိုက် DW စတဲ့နိုင်ငံတကာအဖွဲ့အစည်းတွေကကူညီပံ့ပိုးတာလည်းဖြစ်ပါတယ်ရှင်
။မမြင်မြင်ခိုင်မင်းမြန်တင်ပြတော်ရပါရှင်။ VOA မြန်မာပိုင်းရဲ့နောက်နှစ်နာရီကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်ကြရင်လဲစောင့်မျှော်အားပေးနှားဆင်ကြပါအောင်။ဒီကနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်တွင်တည်င်းချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါအောင်ရှင်။
အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့သူ့ရဲ့သမ္မတတက်တန်နောက်ဆုံးနှစ်အတွင်းမှာဒီတည်ဆုံသွားပြီဖြစ်တဲ့အမေရိကန်နိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်ထိုနီစကယ်လီယာနေရာမှာအစားထိုးခန့်အတာမလုပ်ဖို့ရီပက်ဘလီကန်တွေကတောင်းဆိုလိုက်ပါတယ်။ဒါဟာပုံမှန်ဖြစ်စဉ်အတိုင်းမဟုတ်ပဲအချိန်ကာလကြာမြင့်စွာတရားသူကြီးတူလက်လက်နေတဲ့နေရာအတိုင်းထားရမှာဖြစ်ပါတယ်။လာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာရီပက်ဘလီကန်တွေအနေနဲ့အနိုင်ရမယ်လို့မျှော်မှန်းထားတာဖြစ်ပြီးတရားသူကြီးစကယ်လီယာလို့ကွန်ဆာဗေးတစ်တရားသူကြီးတူခန့်အပ်လိုတာဖြစ်ပါတယ်။အမေရိကန်နိုင်ငံဂျာယီဝန်ကြီးဂျွန်ကယ်ရီယာအယ်ဘေးနီးယားနိုင်ငံကိုရောက်ရှိနေပြီးနိုင်ငံအကောင်ဆောင်တွေကိုဥပဒေစိုးမိုးရေးဆက်အကောင့်တွေဖော်ဖို့အပါအဝင်နှစ်ဦးနှစ်ဖက်ပူးပေါင်းဆောင်ရွက်မှုမြင့်တင်မှုအစရာတွေကိုဆွေးနွေးနေပါတယ်။လေးနာရီကြာဒီကနေ့ခီးစဉ်အတွင်းထရန်ရနာမာဝန်ကြီးကယ်ရီယာဝန်ကြီးချုပ်အာဒီရာမာအပြင်နိုင်ငံဂျာယီဝန်ကြီးနောက်တိုက်ခိုက်ကောင်ဆောင်တွေနဲ့တွေ့ဆုံပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာဖြစ်ပွားခဲ့တဲ့အမုန်းပွားအကြမ်းဖက်မှုတွေကြောင့်2015ခုနှစ်အတွင်းအရက်သား3500သေဆုံးခဲ့ပြီး8500လောက်ဒဏ်ရာရခဲ့ကြပါတယ်အရက်သားတွေထိခိုက်သေဆုံးမှုနှုန်းအရင်နှစ်ထက်400ခန့်နှုန်းမြင့်တက်လာတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောဆိုလိုက်ပါတယ်မက္ကဆီကိုနိုင်ငံကိုအလဲပတ်ရောက်နေတဲ့ပုပ်ယဟန်မင်းကြီးဖရန်စစ်ကနိုင်ငံတွင်းစစ်မှန်တဲ့တရားမျှတမှုရှိရေးမူရစေးရောင်းဝယ်ဖောက်ကားမှုကြောင့်အကြမ်းဖက်မှုနဲ့လုံခြုံမှုမရှိတဲ့အခြေအနေအာဏာပိုင်တွေရဲ့လက်ဆားမှုလူမှုတွေဆင်းရဲမွေးတေမှုစတဲ့ကိစ္စရပ်တွေကိုမက္ကဆီကိုအာဏာပိုင်တွေအနေနဲ့ဖြေရှင်းပေးဖို့မနေ့ကတောင်းဆိုလိုက်ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးခဲ့တာပါရှင်။ဒီညနေအတွက်စီစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ View American အတန်းညပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30လိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.965 ၊လိုင်းဒိုမီတာ50 kHz 9.95ရောကနေတိုက်ရိုက်ထုတ်လွှင့်ပေးတော့အောင်ပါပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလာပါ
This program has come to you from the Voice of America, Washington.